American dollar ne myama chat ngwe le le nou ma dollar tambo nen ne pyan cha la bi me 73 si zin nou ni ga ro set pi tet ni le phit par de zin tet ni bi me 73 si ko a shong khan bi yang cha ni ya da lo myama naingan 73 si tin twin phyan phi yi atin ta win shi du ga pyo par de ဒီလို73စီဈေးတက်နေရကြောင်းတည်ယူပို့ဆောင်ရေးလုပ်ငန်းတွေအကျက်အတည်းနဲ့ရင်ဆိုင်ရနိုင်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ
်ဒေါ်လာငွေကစားတဲ့သူတွေကိုရေးယူပြီးရနောက်ပိုင်းဒေါ်လာဈေးက1550ဝန်းကျင်လောက်ပြန်ကျလာရဆိုပေမဲ့လောင်လာစီဈေးကဆက်ပြီးတက်နေလို့လောင်လာစီကစားတဲ့သူတွေကိုလည်းစစ်စစ်မင်းမြန်းလာရေလုပ်တင်တယ်ဆိုပြီးဝေဖန်မှုတွေမြင့်တက်နေပါတယ်ပြည်တွင်းမှာလောင်စာစီဈေးနှုန်းတွေမကျပေမဲ့စီတင်လွှင့်ဖြန့်ပြီးရောင်းချရတဲ့သူတွေအနေနဲ့အတိုင်းအတာတစ်ခုထိအရင်းဆုံးအောက်ကိုလျှော့ချပြီးရောင်းချနေတဲ့အခါမျိုးလည်းရှိနေရလို့မြန်မာနိုင်ငံ73စီတင်လွှင့်ဖြန့်ပြီးရောင်းချရတဲ့အသင်းအတွင်းရင်းမှုဦးဝင်းမြင့်ကပြောပါရစေ။အဲ့
ဒါကတော့ဘာလို့ဆိုတော့ကျွန်တော်တို့ဒီစီဈေးနှုန်းကိုဆက်ချက်တဲ့အခါမှာလက်ရှိဖြစ်ပေါ်နေတဲ့ဒေါ်လာဈေးနှုန်းလက်ရှိဖြစ်ပေါ်နေတဲ့ဒီဈေးကိုကျွန်တော်တို့ပြပါရစေ။အရင်တော့ကကျွန်တော်တို့ဝယ်ခဲ့တဲ့ဈေးရှိပါလေဆိုတဲ့အကြောင်းနဲ့လည်းချက်မတွေ့ပါဘူး။ဒါ၄ရက်နေ့ဈေးတစ်ခုဖြစ်မယ်ဆိုရင်ကျွန်တော်တို့ကြားသိမှာ 1.35% ပေါ့ကျွန်တော်တို့ကမိုင်းနဲ့ဖြစ်နေတယ်ဆိုတော့အဓိကငွေသေးနဲ့ပြောမယ်ဆိုတော့ငွေသေး 1545 ကျပ်လောက်ဖြစ်တဲ့အချိန်မှာတော့မှပဲဒီတပတ်လုံးကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ဟိုအမြင့်ရခိုင်နှုန်းဖြစ်တဲ့ဟိုရက်ကတော်တော်လေးနည်းပါလေ average နဲ့ကြည့်မယ်ဆို 0.36 ဒါ minus ပါလက်ကားမှာလည်းပဲနဲ့တက်ဒီမှာလည်းပဲ -3.65 margin ဆိုပြီးကြပထမအပတ်မှာဖြစ်ပေါ်ပါလေအဲ့တော့ပြောချင်တာကတော့ကျွန်တော်တို့ကဒီငွေသေး 1530-40 မှာတဲ့ဘူးကကျွန်တော်တို့ရောင်းတဲ့ဈေးတွေဒီဟိုပေါ့နော်ကျွန်တော်အရင်မရတဲ့ဈေးဖြစ်တဲ့ရက်ကတော်တော်လေးများနေတဲ့အနေအထားလေးရှိတာတွေ့ရမှာဖြစ်ပါတယ်
73စီဈေးကွက်ကပြည်တွင်းကုမ္ပဏီတွေကပဲဈေးကွက်ကိုအဓိကကန့်လွှဲထားတာဖြစ်ပါတယ်။စင်ကာပူကအမှန်တကယ်ယူရတန်ဖိုးတဲ့ဈေးကြီးနေပြီးနိုင်ငံတကာလောင်စာစီကုမ္ပဏီတွေကိုအပြိုင်ဆိုင်ခွင့်ပြုဖို့လိုတယ်လို့လည်းအများစုကသုံးသပ်ပါတယ်။အခုလို73စီဈေးတွေတက်နေရကြောင်းကုန်စည်ပို့ဆောင်ရေးနဲ့ခီးသွွားလုပ်ငန်းကိုလည်းအထိုက်အလျောက်ထိခိုက်မှုတွေရှိနေပါတယ်။JJ Express ခီးသွွားလုပ်ငန်းကတောင်းရှိသူတို့ဖြစ်တဲ့ဦးမြင့်ဦးကအခုလိုပြောပါရယ်
။စီကွက်ကပူကုန်သွားတာပေါ့။ဆိုတော့ပူကုန်သွားတယ်။တပိပါဆိုရင်အခုလိုတပင်းကတော့ကုန်သွားရည်တယ်။ပူပူများသွားပြီပေါ့။ဒီတက်ဖို့ကြတော့လေကျွန်တော်ခက်နေရအောင်။ကြောင်းကြောင်းတွေထောင်းနေအောင်။နည်းနည်းတော့အကျက်တဲလို့ရှိရအောင်။ဒါပေမဲ့ခုလောတွေကကားရည်ရတယ်။မိုးရင်းပဲဆိုတော့လူတန်းရောတိတ်တော့မသိတာသေးဘူးပေါ့နော်။ပုံရင်းရနေမှာဒီလိုတည်းပြည့်ဖို့ကျွန်တော်မပြောရအောင်။သူပြီးကြားမခံနိုင်တဲ့ခါကျတော့လေ
အော်ဂလာအစာပိုင်းမှာဒေါ်လာကိုမြန်မာကျပ် 1400 ဝန်းကျင်ရှိခဲ့ပြီး 92 အောက်တင်းဒလီတာကို 900 ကျပ်ပါအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမညီမျှမှုပြဿနာကကမ္ဘာနိုင်ငံများစုကိုရိုက်ခတ်ခဲ့ပြီးစီးပွားရေးမတည်ငြိမ်သေးတဲ့မြန်မာနိုင်ငံအနေနဲ့ပို့ပြီးအထိနာခဲ့လို့စတင်မာ20လောက်မှာဒေါ်လာဈေးက 1650 လောက်ထိအမြင့်ဆုံးဖောင်းပွားခဲ့ပါတယ်ဒေါ်လာနဲ့ဝယ်ယူရတဲ့လောင်စာစီဈေးနှုန်းလည်းလိုက်တက်ခဲ့ပြီး 92 အောက်တင်းဒလီတာကိုကျပ် 1050 လောက်ထိတက်ခဲ့ပါတယ်ဒီနေ့ရန်ကုန်လောင်စာစီဈေးနှုန်းကတော့92အောက်တင်းဒလီတာကို1035ကျပ် 95 အောက်တင်းဒလီတာကို1085ကျပ်ရှိပြီးပရီမီယံဒီဇယ်ကတော့ဒလီတာကို1095ကျပ်ရှိပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာဒီတက်ပို့ပြီးဈေးများပါတယ်။ဒေါ်လာဈေးကတော့ဒီနေ့အတွက်ဘိုးဘန်တက်မှတ်တဲ့နှုန်းကတော့1560ကျပ်ဖြစ်ပြီးပြပပေါက်ဈေးကတော့1520ဖြစ်ပါတယ်။